မေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးရှီရှာမူဒင်ဟူစိန်တို့ပုံထုံးနေ့ကတယ်လီဖုန်းဆက်ပြီးတော့အာဆီယံအဖွဲ့အပါအဝင်အင်ဒိုပစိဖိတ်ဒေသနဲ့အမေရိကန်ပြည်ထောင်စုကြားပတ်ပေါင်းစုံပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ဆွေးနွေးခဲ့ပါတယ်။တောင်တရုတ်ပင်လယ်အပါအဝင်အင်ဒိုပစိဖိတ်ဒေသတွင်လွတ်လပ်စွာရေကြောင်းသွားလာရေးလေကြောင်းပြန်တက်ရေးနဲ့ပင်လယ်ရေပြင်ကိုတရားနည်းလမ်းတကျအသုံးပြုရေးကိစ္စရပ်တွေကိုအားပေးထောက်ခံတဲ့နေရာမှာအာဆီယံအဖွဲ့ရဲ့အခမ်းအနားကတိတ်ကိုအရေးကြီးတဲ့အကြောင်းဝန်ကြီးဘလင်ကင်ကအလေးပေးပြောကြားခဲ့တယ်လို့ဖော်ပြထားပါတယ်။ထို့အပြင်အာဆီယံအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်အထူးစိုးရိမ်ကြောင့်ကိုလည်းနိုင်ငံဝန်ကြီးတွေပြောဆိုခဲ့ကြတယ်လို့အမေရိကန်နိုင်ငံခြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနဲ့ပတ်သက်ပြီးတော့ဘာတွေပြောဆိုဆွေးနွေးကြတယ်လဲဆိုတာမျိုးတော့အသေးစိတ်ဖော်ပြမထားပါဘူး။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့တပ်ဖွဲ့တွေကဆန္ဒပြပြည်သူတွေကိုအင်အားသုံးနှိမ်နင်းနေတဲ့လုပ်ရတဲ့ပတ်သက်ပြီးတော့အာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့မလေးရှားနဲ့စင်ကာပူနိုင်ငံတို့ကတော့အစောပိုင်းကတည်းကတက်တက်ကြွကြွပြောဆိုဆောင်ရွက်နေတာပါ။အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီကလည်းအာဆီယံမိသားစုဖြစ်တဲ့မြန်မာပြည်သူတွေဘေးကင်းရေးထိတ်တန့်ဦးစားပေးဆောင်ရွက်မယ်လို့လက်တလုံးမှာပဲကတိပြုပြောဆိုထားပါတယ်။